တရုတ်နိုင်ငံမှာ H7N9 နှစ်တုပ်ကွေးရောဂါပိုးတဲ့ကြောင့်နောက်ထပ်၄ဦးထပ်ပြီးသေဆုံးခဲ့ရတာမို့အခုဆိုရင်စုစုပေါင်းဒီရောဂါကြောင့်သေဆုံးအောင်သူ32ဦးရှိသွားပြီလို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းကဂျန်စုခဲမှာဒီနှစ်တုပ်ကွေးရောဂါနဲ့တနင်္လာညနေကလူ2ဦးသေဆုံးသွားခဲ့တယ်လို့တရုတ်ဘဝကျန်းမာရေးဌာနကပြောပါတယ်။နောက်သေဆုံးတဲ့သူနှုတ်ကအန်ဟွေနဲ့ဇီချန်းခဲတွေကဖြစ်ပါတယ်။တရုတ်နိုင်ငံမှာမတ်လတည်းကစပြီး H7N9 နှစ်တုပ်ကွေးရောဂါပိုးတဲ့တွေ့လာခဲ့ပြီးတဲ့နောက်မှာအခုချိန်ထိဒီရောဂါပိုးအခုဆက်ခံရသူပေါင်း129ဦးရှိသွားပြီဖြစ်ပါတယ်။အများစုကတရုတ်နိုင်ငံအရှေ့ကျန်းဒေသတွေကဖြစ်ပါတယ်။တရုတ်နိုင်ငံပြင်ပမှာတော့ထိုင်ဝမ်မှာဒီရောဂါပိုးရှိသူတူကိုတွေ့ခဲ့ပေမဲ့သူကတရုတ်နိုင်ငံဘက်ကပြန်လာသူမို့အဲ့ဒီမှာပဲအခုဆက်ခံရတာဖြစ်နိုင်ပါတယ်။H7N9 နှစ်တုပ်ကွေးရောဂါဟာသေဆုံးမှုအများဆုံးရောဂါတစ်မျိုးဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားခဲ့ပါတယ်။ဒီတုပ်ကွေးရောဂါအရင်တုပ်ကွေးရောဂါတွေလိုချောင်းဆိုးပြီးအသက်ရှူလမ်းကြောင်းမှာဒုက္ခပေးတာမျိုးမဟုတ်ဘဲအဆုတ်အောက်ပိုင်းမှာထိခိုက်စေသလိုအဖျားကြီးပြီးနမူနီးယားအဆုတ်အေးမိတဲ့ရောဂါလက္ခဏာတွေကိုပြသပါတယ်။